အိန္ဒိယနိုင်ငံရဲ့အနောက်မြောက်နယ်စပ်ဒေသတချို့မှာကလေးငယ်တွေပေါ်ပန်လူကုန်ကူးခံရမှုတွေကိုတားဆီးနိုင်မှုအတွက်မိုင်းတစ်ထောင်ကျော်ရှည်လျားတဲ့အိန္ဒိယမြန်မာနယ်စပ်တချို့မှာအာသန်ရိုင်ဖယ်တပ်ကနေစ조사နေပါတယ်။လူကုန်ကူးမှုနဲ့ကလေးငယ်တွေပေါ်မှာစော်ကောင်းမှုတွေကိုကာကွယ်ဖို့အတွက်အာသန်ရိုင်ဖယ်တပ်ကအကြီးတန်းအရာရှိ၅ဦးအပါဝင်တပ်သား81ဦးကိုမနီပူနယ်စပ်ဒေသမှာတာဝန်ချထားတယ်လို့သူတို့ဟာ NGO ရဲ့အကူအညီနဲ့နယ်စပ်မိုးရေးမြို့မှာတနင်္လာနေ့အင်္ဂါနေ့တွေမှာတင်တန်းတွေပေးခဲ့တာပါ။မေလာဇန်းတုန်းကလည်းအာသန်ရိုင်ဖယ်တပ်ကတပ်သား90လောက်ဟာဒေသခံတွေကိုအလားတူတင်တန်းတွေပေးခဲ့ပါတယ်။အိန္ဒိယနိုင်ငံတဲကမနီပူနာဂလန်မီဇိုရမ်နဲ့အရူနာချာပရာဒက်ရှ်ပြည်နယ်တွေဟာမြန်မာနဲ့နယ်စပ်ချင်းထိစပ်နေပြီးတော့နေရာအတော်များများမှာနယ်စပ်စီးရိုးမရှိပါဘူး။ဒါကြောင့်ဒီဒေသတွေရဲ့နယ်စပ်တလျှောက်မှာတရားမဝင်ရောက်သူတွေလူကုန်ကူးခံရမှုတွေပြင်မူရဆေးမောင်ခိုးတွေလက်နက်ရွှေနဲ့ရှားဖားတောရင်တရိဆန်စိတ်ပိုင်းခိုးထုတ်တာတွေလို့ရာဇဝတ်မှုကအများပြားရှိနေတာပါ။မကြသေးခင်ကပဲအမျိုးသမီးအများစုပါတယ်နေပေါ်နိုင်ငံသားလူငယ်လူရွယ်180လောက်မိုးရေးနယ်စပ်ကိုကြော်ဖြတ်ပြီးလူကုန်ကူးခံရတာကိုအင်ဖာနဲ့မိုးရေးမြို့တွေမှာဖမ်းမိခဲ့ပါတယ်သူတို့ကိုမြန်မာနိုင်ငံကနေတဆင့်စင်ကာပူနဲ့မလေးရှားနိုင်ငံတွေကိုပို့ဖို့လုပ်နေချိန်မှာဖမ်းမိပြီးနေပေါ်ကိုပြန်ပို့ပေးနိုင်ခဲ့တာဖြစ်ပါတယ်